ကိုဗစ်ကရောဂါကြောင့်နိုင်ငံကခီးသွားတဲ့အပေါ်နှစ်နှစ်နီးပါးပြည်ဝင်ခွင့်ကန့်သတ်ထားတာကိုဖယ်ရှားလိုက်ပြီးလို့ဩစတြေးလျနိုင်ငံ New South Wales ပြည်နယ်ဝန်ကြီးချုပ် Dominic Perotti ကဒီကနေ့ကြေညာပါတယ်။ Israel နိုင်ငံကလည်းကာကွယ်ဆေးထိုးမထားတဲ့ကမ္ဘာလက်ခီးသွားတွေကို March 1ရက်နေ့ကစပြီးတော့ပြည်ဝင်ခွင့်ပြုမယ်လို့မနေ့ကကြေညာပါတယ်။ဒါပေမဲ့လည်းခီးသည်တွေအနေနဲ့ Israel ကိုရောက်တဲ့အချိန်နဲ့ပြန်ထွက်မဲ့အချိန်မှာ COVID PCR ဆေးစစ်ချက်၂ကြိမ်လောက်ရမှာပါ။ပိုကူသူကမ္ဘာမှာအများဆုံးရှိတဲ့အမေရိကန်မှာတော့ပိုကူသူအသေးရောသေဆုံးသူပါပုံမှန်ကျဆင်လာနေပါတယ်။ကာယောဂါကြောင့်လူနာတွေကိုရှေ့တန်းကပြုစုကူးသနေရတဲ့ကမ္ဘာသဝန်းကဂျာမန်ရေလှုပ်သားတွေရဲ့ဂျာမန်ရေလည်းထိခိုက်နေရပြီးအသက်ပါဆုံးရှုံးနေရတာပါ။ဒီကဏ္ဍမှာလောက်ကင်နေတဲ့သူတွေအနေနဲ့လုပ်ငန်းခွင်မှာဂျာမန်ပေကင်စွာလိုက်နာဆောင်ရမယ်။လမ်းညွှန်ချက်တွေကိုကမ္ဘာဂျာမန်ရေအဖွဲ့ WHO နဲ့ကမ္ဘာအလုပ်သမားအဖွဲ့ ILO ကပူးတွဲထုတ်ပြန်လိုက်ပါတယ်။ကျမရေလှုပ်သားတွေရဲ့လုံခြုံရေးနဲ့ကျမရေအတွက်စနစ်ကောင်းတွေမရှိတာကြောင့်ကာယောဂါဖြစ်လာပြီး18လအတွင်းကိုဗစ်နဲ့သေဆုံးရသူကျမရေဝန်ထမ်းတသိန်းတထောင်ခွဲရှိတယ်လို့ WHO ကျမရေဝန်ထမ်းဆိုင်ရာဌာနညွှန်ကြားရေးမှူး James Campbell ကပြောပါတယ်။ American John Hopkins တက္ကသိုလ်ကိုဗစ်သုတေသနစစ်တမ်းအရဒီကနေ့မနက်ထိကမ္ဘာသဝန်းပိုးခန့်ရသူက424တန်းကျော်နဲ့သေဆုံးသူက6တန်းဝန်းကျင်ရှိပါတယ်။